အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူတဦးသေဆုံးခဲ့ရကြောင်းစနေနေ့မှာကြေညာခဲ့ပြီးနောက်မှာပဲသမ္မတဒိုနယ်ထရန့်ကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးရေးအတွက်ခီးသွားလာခွင့်ကန့်သတ်ချက်တွေထပ်တိုးလိုက်ပါတယ်။အမေရိကန်ပြည်သူအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တဦးသေဆုံးရပေမဲ့ပြည်သူတွေအတွက်ဗိုင်းရပ်စ်အန္တရာယ်သိမ်းရှိသေးဘူးဆိုပေမဲ့အခြေအနေကတမောဟုချင်းပြောင်းလဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။မတ်တီငီထက်ကတင်ပြထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်အမေရိကန်ပြည်နောက်စုအတွင်းမှာပထမဆုံးလူနာတဦးသေဆုံးကြောင်းစနေနေ့မှာအန္တရာယ်ပိုင်းတို့ကြေညာခဲ့ပြီးနောက်မှာတော့သမ္မတဒေါ်နယ်ထရန့်ကအင်ဗျူရိုမှာသတင်းစာရှင်းလင်းခဲ့ပါတယ်
။ At this moment we have 22 patients in the United States currently.
အမေရိကန်ပြည်သူမှာလက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်သူ22ယောက်ရှိပါတယ်။စိတ်မကောင်းစရာအနေနဲ့တယောက်ကတော့ညကပဲဆုံးဖြတ်သွားပါတယ်
။အမေရိကန်ပြည်သူဝါရှင်တန်ပြည်နယ်ကင်းခရိုင်မှာနေတဲ့အသက်50ကျော်အမျိုးသမီးတဦးသေဆုံးခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံကိုသတင်းနှစ်ပတ်အတွင်းတွားရောက်ခဲ့မှုတဲ့နိုင်ငံခြားသားတွေကိုအမေရိကန်ကပြည်ဝင်ခွင့်ကန့်သတ်ထားပြီးဖြစ်ပြီးစနေနေ့မှာတော့နောက်ထပ်ခီးသွွားလာခွင့်ကန့်သတ်မိတ်တွင်ထပ်ပြီးထုတ်ပြန်ပါတယ်။ဒုတိယသမ္မတ Mike Pence ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ Iran is also already under a travel ban, but we are expanding existing
Iran ကိုခီးသွွားလာခွင့်ကန့်သတ်ထားပြီးသားပါ။ဒါပေမဲ့လည်းလက်ရှိခီးသွွားကန့်သတ်ချက်တွေမှာလွန်ခဲ့တဲ့14ရက်အတွင်း Iran ကိုသွားခဲ့မှုတဲ့နိုင်ငံသားတွေကိုပါထပ်မံဖြည့်ဆွတ်လိုက်တာပါ။ Iran နဲ့ပတ်သက်လို့ထပ်မံဖြည့်ဆွတ်ခဲ့သလိုခီးသွွားတွေအတွက်အကြံပြုချက်ကိုလည်းအမြင့်ဆုံးအဆင့်ကိုတိုးလိုက်ပါတယ်။အီတလီနဲ့တောင်ကိုရီးယားနိုင်ငံတွေကတချို့ဒေသတွေကိုအမေရိကန်တွေခီးမသွားကြဖို့အကြံပြုထားပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်တဦးသေဆုံးခဲ့ရပေမဲ့ပြည်သူတွေအတွက်တော့ဗိုင်းရပ်စ်အန္တရာယ်နှေးပါနေသေးတယ်လို့အနာပိုင်တို့ကပြောပါတယ်။ဒါပေမဲ့ဒီအခြေအနေကပြောင်းလဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။အမေရိကန်ကျန်းမာရေးနဲ့လူမှုဖွလုံရေးဌာနဝန်ကြီးအဲလက်စ်အေဇာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
The risk to any average American is low from the novel coronavirus.
တမန် American လူတို့အတွက် novel coronavirus ကူးစက်နိုင်တဲ့အန္တရာယ်ကနည်းပါးပါတယ်။အန္တရာယ်ရှိတဲ့အချိန်တွေနည်းပါးနေစေဖြစ်ပါတယ်။အရင်ကမရှိခဲ့ဘူးတဲ့အစီအမံတွေနဲ့ဆောင်ရွက်ခဲ့တဲ့သမ္မတ Trump ကိုလည်းကျေးဇူးတင်ရမှာပါ။သမ္မတကဒီကနေ့ကြေညာသွားတဲ့အစီအစဉ်တွေနဲ့အတူအန္တရာယ်ရှိတဲ့အချိန်တွေလည်းနည်းပါးနေစေဖြစ်ပါတယ်။ဒါပေမဲ့လည်းဒီအချိန်တွေဟာမြန်မြန်ဆန်ဆန်ကြီးပြောင်းလဲသွားနိုင်ပါတယ်။ဒီကစားနဲ့ပတ်သက်လို့စပြောကြတဲ့အချိန်ကလေးကကူးစက်မှုတွေထပ်တွေ့ရနိုင်တယ်ဆိုပြီးကျွန်တော်တို့အမြဲပြောခဲ့တာပါတွေ့လဲတွေ့နေရပါတယ်နောက်ထပ်လဲတွေ့ရအောင်ပါပ
ါကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်ပြီးလာမယ့်တနင်္လာနေ့မှာအမေရိကန်ဆေးကုမ္ပဏီကြီးတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့လဲသမ္မတထရန့်ကပြောဆိုထားပါတယ်